အကျန်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစုပူအကျန်းဖက်မှုတွေပြုလုပ်ဖို့ရှိနေတယ်ဆိုတာဒေသအာဏာပိုင်တွေစီကသိခဲ့ရတယ်လို့သတင်းသွားရယူခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်ကြတဲ့သူတွေဟာစိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရတယ်လို့လည်းပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုမြန်မာသတင်းမီဒီယာကောင်စီကဦးဆောင်ပြီးပြည်တွင်းမီဒီယာတွေနဲ့ဇန်နဝါရီ6ရက်ကနေ10ရက်ထိတွားရောက်သတင်းရယူခဲ့တာပါသတင်းတွားရောက်ရယူခဲ့ပြီးတွားရောက်ခဲ့တဲ့ခီးစဉ်အကြောင်းကိုဒီကနေ့ဇန်နဝါရီ17ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်သတင်းတွားရောက်ရယူရမှာတော့ရခိုင်ပြည်နယ်မှာစုပူမှုတွေပြုလုပ်ဖို့ရှိရဲဆိုတာဒေသအာဏာပိုင်တွေရှိကသိရှိရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကောင်စီဝင်ဦးအောင်ကျိုင်ကပြောပါတယ
်ကျွန်တော်တို့သိရသလားစုံစမ်းခဲ့ရသလားတက်ဆရာအနံပါတ်ပုဂ္ဂိုလ်တွေရဲ့အပြောအရကမင်္ဂလာကြီးပြန်မဝင်နိုင်အောင်ကြားဖို့ဒီရွယ်ချက်နဲ့ဒီရပိုင်းတွင်မှာစုမဲ့ဆိုတာကိုကျွန်တော်သတင်းရတယ်ရှိရဲ့ကိုရဲ့ဆေးရဲ့ဇူမဲဒီလိုပြောကြတယ်ဒါအရှင်ခါစားရီကကြားရတဲ့တည်းမှာအဲ့ဒီချိန်ဒီမှာကျွန်တော်တို့ဘာသွားတွေ့ရလဲဆိုတော့ငားရဲ့နေကကမ်မရွန်စစ်ကြောင်းခုကိုမိုင်းခွဲပြီးတဲ့နောက်မှာရေစက်ချောင်းကွာရွာမှာအောင်ဘွဲခံတဲ့အထိမ်းမအနေနဲ့ခုနငံငယ်တွေစုပြီးတော့အခမ်းအနားလုပ်တဲ့တညာလုပ်မယ်ဒီဟာကိုလည်းကျွန်တော်တို့ကြားခဲ့ရပါတယ်အဲ့တော့ကျွန်တော်ဘာပြောချင်တယ်လဲဆိုတဖြည်းဖြည်းနဲ့ပြန်စုလာပြီးတော့သူတို့ပြန်တက်စကားထဖို့စီစဉ်ရှိတယ်လို့ပြောချင်ပါတယ်အဲ့ဒါကိုလည်းပဲတက်ဆရာလူမျိုးအာနာပိုင်တွေကကြိုတင်ပြီးပြင်ဆင်ထားပါတယ
်မြေပြင်ကွေးစင်သတင်းယူရမှာတော့အကြမ်းဖက်မှုဖြစ်စဉ်တွေကြောင့်ရခိုင်ပြည်နယ်မှာနေထိုင်တဲ့လူမှုအတိုင်းဝိုင်းနှစ်ခုဟာစိုးရင်ထိတ်လန့်မှုတွေနဲ့နေထိုင်ရတယ်လို့လည်းသတင်းမီဒီယာကောင်စီတွဲဖက်အတွင်းရေးမှူးနှစ်ဦးကျော်စွာဝင်းက VOA ကိုပြောပါတယ
်လက်ရှိဒီဖြစ်နေတဲ့ဟာတွေသူတို့ဒီမှာဘလောက်ပဲပြောအကြောက်တရားတွေရှိနေတယ်သူတို့ဘင်္ဂါလီတွေပြောင်းဝင်လာပြီးတော့ဒီတက္ကသိုလ်ရခိုင်တွေစိုးရင်နေတာရှိတယ်နောက်ကမွတ်စလင်တွေဘက်ကလည်းအကူတို့တက်ကဲပြင်စခန်းမှာကြောက်တဲ့ခါမှာမွတ်စလင်တွေကလည်းဒီအစိုးရကသူတို့အတူမြတ်ပြီးဖို့ပေါ့နော်ဟိုဗါလဲပြန်လက်ခံမှုလို့ဆိုရဲအနေထားမျိုးတွေတွေ့နေတာဒါကြောင့်မို့လို့ကိုပြန်စစ်တာနှစ်ဖက်လုံးကဒီစိုးရင်နေတဲ့အနေထားပါရှိနေတာတို့အကူတို့တွေ့ကြရတယ်
မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုဇန်နဝါရီ23ရက်နေ့မှာတော့ပြန်လည်စတင်လက်ခံမှာဖြစ်ပါတယ်။အစိုးရအနေနဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုအောင်မြင်အောင်ကြိုးစားနေတယ်လို့လည်းဦးကျော်စောဝင်းကဆက်ပြောပါတယ်။
အစိုးရဘက်ကတော့ဟိုလေဟိုဝန်ကြီးချုပ်စကားပဲအခုပြောချင်ပါတယ်သူတို့ကတော့ဒီ MOU တဘော MOU မှာသူတို့ဟို agreement ယူထားတာရှိပါတာအဲ့ MOU အတိုင်းသူတို့လက်ခံသွားမယ်နောက်ကဒီလက်ခံတဲ့အစီအစဉ်ကိုသူတို့မရမကအောင်မြင်အောင်ဘယ်လိုပဲရှိနေစူးစမ်းသွားမယ်လို့သူတို့ပြောတယ်ဒါဆိုရင်သူတို့ဘက်မှာတော့ဒီချုပ်တင်ပြင်ဆင်မှုပေါ့နော်လာတဲ့လူတွေအတွက်ကိုဘက်ပေါင်းစုံကပြင်ဆင်ထားပြီလို့ကိုတို့ဟိုသူ့ပုံမှန်မူတည်ကိုကိုတို့ပြောလို့ရပါတော့
မြန်မာသတင်းမီဒီယာကောင်စီနဲ့ပြည်တွင်းသတင်းမီဒီယာတွေဟာရသေးတောင်မြို့နယ်ဒုံပိုက်ရွာကိုရံကောက်ရွာနဲ့အင်းတင်ရွာမောင်တော်မြို့နယ်အတွင်းကအလဲတန်ကျော်တို့အပြင်နေဆက်ခြံစည်းရိုးကာရန်ထားတဲ့နေရာတွေကိုလည်းလေ့လာသတင်းယူခဲ့ကြပါတယ်။နောက်ထပ်လဲတွားရောက်သတင်းယူဖို့စီစဉ်ဆောင်ရွက်နေပါတယ်။သတင်းမီဒီယာတွေတွားရောက်သတင်းရယူဖို့တရက်လိုမှာတော့ဗီတောင်ကိုတွားရောက်တဲ့လုံညိုကြီးတပ်ဖွဲ့ဝင်တွေဟာကျင်ချောင်းရွာအနီးမှာအကြမ်းဖက်သမားတွေရဲ့လက်လုံမိုင်းဖောက်ခွဲတာခံရပြီးလုံညိုကြီးတပ်ဖွဲ့ဝင်နှစ်ယောက်နဲ့ရင်မောင်းတို့ဒဏ်ရာရရှိခဲ့ပါတယ်။ကျမ်းပတ်တိုက်ခိုက်မှုလို့ရက်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံတို့ကရှုံချခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုလုံခြုံရေးအခြေအနေအရသတင်းမီဒီယာတွေအနေနဲ့သတင်းရယူဖို့အကန့်အသတ်တွေရှိနေပါတယ်။ရန်ပန်ရံကာမှာတော့အစိုးရအစီအစဉ်တက်မတော်အစီအစဉ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအစီအစဉ်တို့နဲ့တွားရောက်သတင်းရယူခွင့်ရှိပါတယ်ခင်ဗျာ။